ဟားမတ်စ်တွေဖမ်းဆီးထားတဲ့ဒါဇဂန်242ယောက်လွတ်မြောက်ရေးအစ္စရေးမျိုးကြီးတွေမှာတောင်းဆိုဆန္ဒပြနေကြသလိုတစ်ချိန်တည်းမှာပဲဂါဇာဒေသမှာတိုက်ခိုက်မှုတွေရပ်ဖို့ကမ္ဘာနိုင်ငံကြီးတချို့မှလည်းဆန္ဒပြခဲ့ကြပါတယ်။ဂျေရုဆလင်မြို့မှာတော့အောက်တိုဘာလ9ရက်နေ့ဟားမတ်စ်တိုက်ခိုက်မှုခံရတဲ့အကြောင်းအချက်ဟာလုံခြုံရေးအားနည်းတဲ့အတွက်ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုယာရုကနှုတ်ထွက်ပေးဖို့မနေ့ကတောင်းဆိုဆန္ဒပြကြပါတယ်။တယ်လာဗီမြို့တော်ကဣသရေလကာကွယ်ရေးတပ်ဖွဲ့ဌာနချုပ်ဦးနီဆန္ဒပြပွဲမှာတော့ဟားမတ်စ်တွေကဖမ်းဆီးသွားသူနဲ့ပျောက်ဆုံးသူလူ40ရဲ့မိသားစုတွေစုဝေးပြီးဒါစကန်တွေလွတ်မြောက်ရေးတောင်းဆိုဆန္ဒပြကြပါတယ်။အမေရိကန်ဗြိတိန်ပြင်သစ်တူရကီစတဲ့မျိုးကြီးတွေမှာတော့ပါလက်စတိုင်းကိုထောက်ခံတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးအပြစ်ခတ်ရစရေးတောင်းဆိုကြပါတယ်။လန်ဒန်မြို့မှာဆိုရင်များပြားလာတဲ့လူအုပ်ကြီးကမြို့လေအချက်ချာကြတဲ့နေရာမှာထိုင်ပြီးပါလက်စတိုင်းလူမျိုးရေးချက်ချင်းအပြစ်ခတ်ရစရေးတောင်းဆိုကြပြီးတရာဖဂါစကွဲယားကိုခြိတက်ကြပါတယ်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီမှာလည်းမနေ့ကလူထောင်ပေါင်းများစွာဟာအင်ဂျူရောအနီဖရီဒမ်ပလာဇာမှာပါလက်စတိုင်းကိုထောက်ခံဆန္ဒပြကြပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းလူထောင်ပေါင်းများစွာကအကြမ်းဖက်မှုတွေရပ်ဆိုင်းဖို့အပြစ်ရကြဖို့တောင်းဆိုဆန္ဒပြကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာလည်းပါလက်စတိုင်းအလံတွေဝှေ့ယမ်းပြီးဆန္ဒပြကြပါတယ်။တူရကီနိုင်ငံအစ္စတန်ဘူးနဲ့အန်ကာရာမြို့တော်မှာတော့အမေရိကန်နိုင်ငံသားဝင်ကြီးအရှေ့လယ်ပိုင်းဒေသမသွားခင်တရက်အလိုမှာပဲလူရပ်ပေါင်းများစွာကအစ္စရေးနဲ့အနောက်အုပ်စုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြပါတယ်ခင်ဗျာ။